ရွှေကပွဲတွေမကျင်းပနိုင်တဲ့အထိဖြစ်ခဲ့ရတဲ့ရှမ်းပြည်နယ်တောင်ပိုင်းဒေသတွေမှာလက်နက်ကင်ပစ်ပခါတွေပြင်းထန်ပြန်လည်ဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တောင်ပိုင်းမိုင်းနှောင်မြို့နယ်အတွင်းကိုအစိုးရတပ်ကလက်နက်ကြီးတွေနဲ့အပါအဝင်ဝေဟင်ကပါပစ်ခတ်တာတွေရှိနေပြီးမြို့ခံအများစုဟာဒီကနေ့နေ့ခင်းထိနေအိမ်ထဲကအပြင်မထွက်နိုင်တာကြောင့်လောလောဆယ်နေအိမ်တချို့ထိခိုက်ပျက်စီးကြောင်းသိရပေ
ရီအေးချမ်းချမ်းကျင်းပပြီးနောက်တည့်မှာပဲရဲအတန်ကြာငြိမ်သက်နေခဲ့တဲ့ရှမ်းပြည်နယ်အတွင်းမှာအခုလိုပြစ်ခတ်တိုက်ခိုက်တာတွေပြန်လည်စတင်ခဲ့တာပါမိုင်းတောင်မြို့အတွင်းပြစ်ခတ်တိုက်ခိုက်တာတွေဟာမင်းညပိုင်းကစတင်ပြီးဒီကနေ့နေကင်းပိုင်းအထိဇက်တိုက်ဖြစ်ပွားနေတယ်လို့မိုင်းတောင်မြို့ကတူကအခုလိုပြောပါတယ
်အေးမင်းညခုနကနေစတာပေါ့ခုနကနေပြီးတော့စစ်တပ်ကလည်းကျင်းနေကြည့်တယ်မြို့ထဲနဲ့မြို့စီပုံတွေတစ်သက်ပြည်တယ်မနေ့ရှိနိုင်တော့ကြတော့သိဟရင်နေစီရောက်လာတယ်ရနေစီရလည်းစင်းနေစီရလည်းပဲစစ်တပ်နဲ့လည်းပဲမြို့ထဲကိုထပ်မံပစ်ခတ်တယ်ရပစ်ခတ်ပြီးတော့ရှိနိုင်30လောက်တော့ခဏကျတော့တယ်အဲရှိနိုင်45ကျတော့စစ်တပ်တွေအများကြီးရှင်းလာပြီးတော့လမ်းဆုံလမ်းခွာတွေနေပြီးတော့ပစ်ခတ်တယ်ရအဲလိုနဲ့ဥယျာဉ်တွေချို့တွေပျက်စီးတွေရှိတယ်နေနေလဲစစ်တပ်နဲ့ကြောတော့ရဟရင်ထက်လာလေဗျ။တော့အဲ့ဒီစီးရလည်းပဲဒီပြစ်ခတ်တာလည်းရှိတယ်ဗျ။အဲလူတွေကတော့အပြင်မထွက်ရကြတော့တေပြောက်စီးရင်တော့ဘယ်လိုရှိတော့မသိရဘူးဗောဗျာ
။ဒီပြစ်ခတ်တန်တွေဟာနေကင်းနှစ်နာရီလောက်ထိမြို့တွင်းကကြားနေရဆဲဖြစ်တယ်လို့ပြောပါတယ်။မနေ့စင်နာရီခွဲအချိန်လောက်ကတော့ SSC မြောက်ပိုင်းဌာနချုပ်ဝါဟိုင်းကိုလေကြောင်းကပြစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းရဲ့ဒုအတွင်းရေးမှူးဆိုင်းခန်းတီကပြောပါတယ်။
နေပေါ်လာဒီပစီအပေါ်လာကြည့်တယ်ကျွန်တော်ပစီဟာစကီနဲ့ဝင်ရောက်တာကြည့်တယ်လေဝင်ရောက်နေကြည့်တယ်ဝင်ရောက်နေကြည့်တယ်လေစမောကောင်းမှလားကျွန်တော်တို့ဒီစမောကောင်းတဲ့ဇနီးအားနဲ့လာကြည့်တာပါအတိခိုက်ကမရှိပါဘူးဒီပွင့်ချောင်းကဒီအောင်းနေရလဲဒီတော့လေနော်ဆိုင်တစီမိကောင်းလေကြာဒီစတက်ဝဲကွဲတဲ့တုံးကနော်ကွဲတဲ့တော့ဒီကျွန်တော်ကတော့တော့တော့မှလေ
ဖုန်ကြီးချောင်းမှာခိုးလုံးနေသူတွေကတော့နိစက်ရကြေးရွာတွေကိုထွက်ပြေးတိတ်ဆောင်သွားတယ်လို့လည်းပြောပါတယ်ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးစစ်တပ်နဲ့နှိစက်သူတချို့ကမိုင်းတောင်မျိုးကစစ်ဗျူဟာကို SSC ဝါဟိုင်းတပ်ဖွဲ့ကလာရောက်တိုက်ခိုက်တာကြောင့်တပ်မတော်ကပြန်လည်ခုခံခဲ့တာဖြစ်ကြောင်းနဲ့ဗိုလ်မှူးတဦးကြာဆုံးခဲ့တယ်လို့လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြထားပါတယ် SSC မြောက်ပိုင်းဘက်ကတော့သူတို့ဘက်ကစတင်တိုက်ခိုက်တာမရှိကြောင်းပြောဆိုပါတယ်
ဟုတ်ပါဘူးမဟုတ်ပါဘူးတိတ်ခါမှကျွန်တော်ဒီတို့နဲ့ကိုယ်နဲ့မကျွန်တော်နဲ့မဟုတ်လေဟာစတဲ့ရောင်းမရှိပါဘူး
တံပေါ်ကကွေရေးဦးစီးချုပ်ယုံပြည်သူ့ဆက်ဆံရေးဌာနညွှန်ကြားရေးမှူးဗိုလ်ချုပ်အောင်ရဲဝင်းကလည်းတံပေါ်အနေနဲ့ထိုးစစ်ဆင်တိုက်ခိုက်တာမရှိကြောင်းအခုလိုပြောဆိုပါတယ်
ကျွန်တော်တို့ကစစ်သေးတွေလည်းမလုပ်ဘူးကျွန်တော်တို့တက်ရတယ်အဓိကကသူတို့ဒီသူတို့တတ်မှတ်နေရတယ်မှာသူတို့မနေဘူးရအခုမိုင်းရောက်ဆိုသူတို့အေးရတံပေါ်နဲ့ချောချောပြီးတော့သူတို့ကဟောပေါ့နော်ကျွန်တော်တို့စစ်သဘောတွေကပြောရရင်တော့အေရီးယားကိုအေရီးယားလုတာပေါ့သဘောကတော့နော်အဲ့တဘောတွေကြောင့်ဖြစ်တာပါဖြစ်တာတချို့နေရာမှာကျွန်တော်တို့ရဲ့ဟိုတက်တွေကိုလာပြီးတော့တက်ခတ်တာရှိ
ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းတပ်ဖွဲ့ဟာတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ် NCA ကိုရေးဆွဲရမှာအစာဆုံးပါဝင်ခဲ့ပေမဲ့လက်မှတ်ရေးထိုးရမှာတော့မပါဝင်ပါဘူးအစိုးရတက်တဲ့ SSA မြောက်ပိုင်းတပ်အကြမ်းမှာ NCA လက်မှတ်ရေးထိုးတဲ့အော်တိုဘာလ15ရက်ပတ်ဝန်းကျင်မှာတိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးဒီတိုက်ပွဲတွေကြောင့်ဒုက္ခသည်4,000လောက်ဟာနေရဆုံးခွာတင်းရှောင်နေရတယ်လို့ဒီဒေသအတွင်းမှာလည်းရွေးကောက်ပွဲကျင်းပတာကိုပယ်ဖျက်ခဲ့ပါတယ်